Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ26ရက်စနေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့သတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာတို့ပြောပြမှာပါ။ Syria နိုင်ငံမြောက်ပိုင်းကနေ American တပ်ဖွဲ့တွေကိုပြင်ရောက်ပြီးမဟာမိတ်ကတပ်ဖွဲ့တွေလက်ထဲထားပေးခဲ့တဲ့စစ်အခြေစိုက်စခန်းတွေတတ်ခတ်ဖြည့်ဆည်းခံရတဲ့ဒေသကို Russia တန်ချက်ကတပ်ဖွဲ့တွေဝင်ရောက်လာပါပြီ။ပြင်မတစ်ခုနဲ့ American ပြည်ထောင်စုမှာထောင်ဒဏ်ကျခံနေရတဲ့ Russia နိုင်ငံသူအမျိုးသမီးဟာခုတော့ Russia နိုင်ငံကသူ့နယ်အိမ်ကိုပြင်ရောက်သွားပါပြီ။ Britain နိုင်ငံလန်ဒန်မြို့နေကအလုံးပိတ် truck ကတစ်စင်းနဲ့မှအလောင်း39လောင်းရှာဖွေတွေ့ရှိကြတာ Britain သပိုင်းမှာအဆိုအဝါဆုံးလူခမောင်းကိုကူမှုဖြစ်တယ်လို့ Britain ရဲတွေကပြောပါရယ်။ဒီလိုသတင်းတွေကိုကြားမှာပါရှင်။
ခွင့်ရနေခြင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့မနေ့ပိုင်းမေယူမြစ်ကြောင်တွေကရေရင်တစင်းပေါ်ကနေအမျိုးသားအယောက်80ဝန်းကျင်ကိုရခိုင်လက်နက်ကင်ဖွဲ့ AA ကဖမ်းဆီးခေါ်ဆောင်သွားတဲ့အထက်ထဲမှာအစိုးရလက်နက်ကင်တပ်ဖွဲ့ဝင်30ထက်မနည်းပါသွားတဲ့အတွက်စစ်တပ်ကရဟတ်ရင်သုံးပြီးလိုက်လံရှာဖွေနေပါတယ်
။အဲ့ဒါတွေကိုတကယ်ထုတ်ဖို့အတွက်ကျွန်တော်လုပ်နေတာ။ရေရင်သုံးတာမဟုတ်ရဟတ်ရင်သုံးတာဖြစ်တယ်။ဒီပြီတောင်းချမှုနိုင်နေရေးစစ်စင်ရေးမှမဆိုရေရင်ရဟတ်ရင်မသုံးရဆိုတဲ့နိုင်ငံ
တကာတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွင်ရေးမှုရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့ AA ဘက်ကတော့ဒီစစ်ဖက်အရာရှိတွေပါဝင်နေဆိုတဲ့အကြောင်းကိုလည်းပြောပြသွားတာနားဆင်ရပါမယ်။တခါ2020ရွေးကောက်ပွဲမှာ NLD ပါတီပဲပြန်ပြီးတော့အနိုင်ရခြင်းရှိတယ်ဆိုတဲ့သုံးသပ်ချက်နဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်ပြီးတော့မဟာမိတ်ကတ်တပ်ဖွဲ့တွေလက်ထဲထားပေးခဲ့တဲ့စစ်အခြေစိုက်စခန်းတွေတိုက်ခိုက်ဖျက်ဆီးခံခဲ့ရတဲ့အဲ့ဒီဒေသကိုရုရှားတန်ချက်ကတပ်ဖွဲ့တွေဝင်ရောက်လာပါပြီ။ဆီးရီးယားနဲ့တူရကီနယ်စပ်ဒေသမှာတပ်ဆွဲထားဖို့အတွက်အဲ့ဒီဒေသကိုနောက်ထပ်ရုရှားတပ်ဖွဲ့ဝင်300အပြင်တန်ချက်ကအစင်း20တောက်ကြာနေကရောက်ရှိသွားပြီလို့ရုရှားသတင်းဌာနတွေကဖော်ပြပါတယ်။အမေရိကန်တပ်ဖွဲ့တွေကြောတော့နောက်ခံပေးထားခဲ့တဲ့ကတ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ခိုက်နေရရရက်ဆဲနိုင်ဖို့အတွက်ရုရှားနဲ့တူရကီတို့ရထားလိုက်တဲ့သဘောတူညီမှုတစ်စိတ်တစ်ပိုင်းအရာအဲ့ဒီဒေသကိုရုရှားတပ်တွေရောက်ရှိလာတာပါ။လက်တလောနှစ်တွေမှာတော့ကတ်တပ်ဖွဲ့တွေနဲ့အနီးကပ်ဆုံးမဟာမိတ်အဖြစ်အမေရိကန်ကရပ်တည်ခဲ့တာပါ။ဒါပေမဲ့လည်းကတ်တပ်ဖွဲ့တွေကိုပစ်ပယ်ပြီးတော့အမေရိကန်တပ်တွေပြန်ရောက်လိုက်တာဟာကတ်တွေအပေါ်တိစာဖောက်လိုက်တဲ့လုပ်ရဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကိုကပြီးတော့ရုရှားသတင်းဌာနကဖော်ပြခဲ့ပါတယ်။ဒီလုပ်ရဟာဒေသအတွင်းရုရှားရဲ့အခန်းကဏ္ဍရှေ့လျှောက်ခိုင်မာလာစေဖို့အထောက်အကူဖြစ်စေတယ်ဆိုပြီးကျွမ်းကျင်သူတွေကတုံ့တက်ကြပါတယ်။ဒါပေမဲ့လည်းဘယ်ဂျီယမ်နိုင်ငံဘရဆဲလ်မြို့ကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်ခ်အက်စပါကတော့တူရကီဆီးရီးယားနယ်စပ်မှာရုရှားတပ်တွေဘလို့လုကန်တယ်လဲဆိုတာ6လစောင့်ကြည့်သမှာဖြစ်ပြီးရုရှားရဲ့အကျိုးစီးပွားအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာကြည့်ရပါလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုတက်ဆွဲထားတဲ့လုပ်ရကရုရှားအတွက်အကျိုးမျှရှိမလားဆိုတာအချိန်ကစကားပြောပါလိမ့်မယ်လို့လည်းဝန်ကြီးအက်စပါကပြောဆိုသွားပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကြားဝင်နောက်ဆက်မှုရှိမှရှိစုံစမ်းခဲ့တဲ့ဒုစုံစမ်းရေးမှူးရောဘတ်မူလာရဲ့ထွက်ဆိုချက်တွေလွှတ်တော်ကိုပေးအပ်ဖို့ Washington DC တရားရုံးတရားသူကြီးဘရော့ဟောဝါကတရားရေးဌာနကိုတောက်ချနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါဟာသမ္မတဒေါနထရမ့်ကိုတရားစွဲဆိုနိုင်ဖို့စုံစမ်းနေတဲ့ဒီမိုကရက်တွေအတွက်အောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။လက်ရှိဥပဒေအရလွှတ်တော်နဲ့ချက်လက်တွေမျှဝေမှုကိုတရားရေးဌာနကတားမြစ်ထားတာဖြစ်ပြီးဒီလိုတားမြစ်တာဟာမားကြောင့် Washington DC တရားရုံးကဒီတရားသူကြီး Barrow Howard ကပြောပါတယ်ဖွဲ့စည်းပုံဥပဒေအရသမ္မတကိုတရားစွဲထိုက်မစွဲထိုက်ဆုံးဖြတ်ရမယ့်လွှတ်တော်အနေနဲ့အထူးစုံစမ်းရေးမှုရဲ့နည်းနည်းနီးပါးချစုံစမ်းသိရှိထားချက်တွေအတွက်ပြန်စုံစမ်းရမလို့အပ်သလိုဂျူရီလူကြီးတွေနဲ့အထူးစုံစမ်းရေးမှုစီမှာထပ်ဆိုထားတဲ့သက်သေတွေရဲ့တလွဲထွက်ဆိုမဲ့အန်ဒီယာကိုလည်းပူစရာမလိုတော့ဘူးလို့ဟောဝါထုတ်ပြန်တဲ့ဆောင်းမှာဖော်ပြထားပါတယ်။မူလာရဲ့စုံစမ်းမှုနဲ့ပတ်သက်ပြီးအောက်လတော်ဒီမိုကရက်အမတ်တွေဟာဒီလအစောပိုင်းမှာကြားနာပွဲမှာ FBI တပ်တွေကိုမေးမြန်းထားတဲ့မိတ္တူအချင်းချုပ်ပါဝင်တပ်တွေထောက်ထားလုံလုံလောက်လောက်ရခဲ့ပြီးသားဖြစ်ကြောင်းတရားရေးဌာနရှင်းနေတွေကညင်းကြထုတ်ပါတယ်။ဒါပြင်သမ္မတထရမ့်ကိုတရားစွဲဆိုရေးစုံစမ်းတဲ့ကော်မတီအတွက်ဒီချက်လက်တွေကဘလို့အထောက်အကူပေးနိုင်တယ်ဆိုတာကိုအောက်လွှတ်တော်စုံစမ်းစစ်ဆေးသူတွေကတိတိကျကျရှင်းမပြဘူးလို့လည်းတရားရေးဌာနကပြောပါတယ်ခင်ဗျာ
ပြည်မှုတစ်ခုနဲ့အမေရိကန်ပြည်ထောင်စုမှာထောင်ချခံခဲ့ရတဲ့ရုရှားနိုင်ငံသူအမျိုးသမီးတဦးဟာအခုတော့ရုရှားနိုင်ငံကသူ့နေအိမ်ကိုပြန်ရောက်သွားပါပြီ။အမေရိကန်အာဏာပိုင်တွေကိုအသိမပေးဘဲနဲ့ရုရှားအစိုးရအရာရှိဟောင်းတို့ရဲ့ကိုယ်စားလှယ်အဖြစ်လှုပ်ရှားခဲ့တဲ့မာရီယာဘူဒီနာကိုနှစ်ထောင်ဆယ့်ရှစ်ဇူလိုင်လမှာဖမ်းဆီးပြီးတော့ပြည်မှုထင်ရှားတဲ့အတွက်ဒီဇင်ဘာလမှာပြစ Russia Asoya Ayashian Alexandra Toshinga Taya Nyunjamune Lukan Kajang Wong Khan Tresu Kebare American Nengaya Shini Choko Adima Bivane Nengaja Ayashi Tuye Kozile Apshi Lo Sharaha American Ubrego Chopao Da Chibare Pudinago Tongdan Sashila Chama Kera Pibiro Amu Jana Nere Kala Atuin Tu Ajinja Kere Kala Atuin Shoyene Pianlo Lala Chibare Pudinagara Tulo Shamu Go Pimyong Nene Lukan Kera Pide Dwe The Show Lokaram Hopulu Okaima Piosu Kebare Florida Pine Talasim Yoga Longjong Yi Tik Matin Jare Tongan and Lulare Nimabe Russia Nangangu Line Trekwa Twakera Lepipare
ယောနငံမှာလွတ်တော်စုနီမွဲတွေမလောက်ခင်ပါပဲလုံခြုံရေးတပ်ဖွဲ့တွေကမြေယူဘုံတွေတုံပြီးဆန္ဒပြရသူတွေကိုစစ်ရောက်နယ်မြေလို့သတ်မှတ်ထားတဲ့နေရာတွေကနေမောင်းထုတ်ဖို့ဒီနေ့လုပ်နေပါတယ်ဆွေရတာဝန်ရှိသူတူရဲ့အပြောအရဆိုတော့မနေ့တောက်ကြနေ့ကလူလူစုဝေးဆန္ဒပြမှုတွေမှာလူတွေကဒီဩဇာကြီးတဲ့ပြည်သူ့ဆေးရုံးခန်းတစ်ခုကိုဝင်စီနင်းပြီးမိရှွေရာကနေဒီမိထဲမှာပြန်ပိတ်မိပြီး ကျတဲ့မြို့တော်မှာရောက်နိုင်ငံတောင်ပိုင်းနေရာအနှံ့မှာပါပြုတ်လုပ်တဲ့ဒီဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေကတကယ်ကြည်စံနေတုံးပစ်ခတ်မှုကြောင့်လည်းတိစုံကြတာဖြစ်ပြီးတော့မီးနဲ့မဲရိုရိုဘုံတွေကြောင့်လည်းထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်ဆန္ဒပြမှုတွေကလွတ်တော်တည်ရှိရာဂရင်းဇုံကိုရောက်ရှိဖို့ဒီမနက်စူးစမ်းနေကြတာဖြစ်ပါတယ် ဆိုရယုံနေတန်ယုံနေရှိတဲ့ဂရင်းဇုံကိုရောက်နိုင်တဲ့တာရီယာရင်မြင်တဲ့ဂျူမဟူရီယာတရားကနေဆန္ဒပြတဲ့သူတွေကိုလည်းရှင်းလင်းပြီးတော့ရှင်းလင်းနေပါတယ်ဤနိုင်ငံမှာအောက်လိုက်စာမှုတွေနဲ့အလုံးလက်မဲ့ပြဿနာဖြေရှင်းပေးဖို့တောင်းဆိုရကနေနိုင်ငံရေးစနစ်ကြီးတစ်ခုလုံးပြည့်ပြောင်းလဲရေးလုပ်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေဒီလ တရနေ့ကလေးကစပြီးတော့ဖြစ်ပွားနေတာပါလူပေါင်း145လောက်လည်းတည်ဆုံသွားပြီလို့ဆိုရဆောင်ကမ်းမှုတွေမှာတွေ့ရပြီးဘက်ကမြို့တော်မှာတည်ဆုံသွားတဲ့ဆန္ဒပြသူအများစုကခေါင်းတော်မဟုတ်ရင်ဘက်ကိုကြီးစံထိမှန်ပြီးတည်ဆုံခဲ့ကြတာဖြစ်ပါတယ်လောလောဆယ်မှာတော့အစိုးရကအလုပ်ကိုင်ဖန်တီးရေးဝန်ကြီးနေရာတွေပြန်ခန့်ရေးပါဝင်သူတို့လှုပ်ဆောင်ပေးနိုင်တာတချို့ကိုပြောထားပေမဲ့ဆန္ဒပြတဲ့သူတွေဘ
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေမြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ပြောပြနေပါတယ်။ပရတိန်နိုင်ငံလန်ဒန်မြို့အနီးကအလုံးပိတ်ထရက်ကားတစ်စင်းထဲမှာအလောင်း39လောင်းရှာဖွေတွေ့ရှိခဲ့တာဟာပရတိန်တမိုင်းမှာအဆိုအဝါဆုံးလူမောင်းခိုးကူးမှုဖြစ်တယ်လို့ပရတိန်ရဲတွေကတောက်ကြားနေမှာပြောပါတယ်။ဒီဖြစ်ရနဲ့ဆက်ဆက်ပြီးတော့ထရက်ကားမောင်းသူအပါအဝင်ဒီကိစ္စနဲ့ဆက်ဆက်ပတ်သက်နေတဲ့လူလေးဦးကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။အဲ့ဒီတေဆုံးနေသူတွေကိုတရုတ်နိုင်ငံသားတွေဖြစ်တယ်လို့ရဲတွေကအစောပိုင်းမှာပြောထားပေမဲ့နောက်ပိုင်းတိလာရတဲ့အခြေအနေတွေကတဟားဖြစ်နိုင်ခြေနေလာတယ်လို့လည်းပြောပါတယ်။တေဆုံးသူတွေထဲမှာအမျိုးသမီး10ဦးလည်းပါဝင်ပါတယ်။ဒီအချိန်မှာပဲဗီယက်နမ်နိုင်ငံကမိသားစုနှစ်ခုကအဲ့ဒီတေဆုံးသူတွေထဲမှာသူတို့မိသားစုဝင်တွေပါနေမလားဆိုပြီးစိုးရိမ်နေပါတယ်။ပရတိန်ကိုသွားတဲ့ခီလက်မှာသူ့သားတေဆုံးသွားတယ်ဆိုပြီးလူတစ်ယောက်ကဖုန်းဆက်လာတယ်လို့ဗီယက်နမ်အမျိုးသားကြီးတစ်ယောက်က AFP သတင်းဌာနကိုဒီကနေ့စနေနေ့မှာပြောဆိုပါတယ်။2018ခုနှစ်ကလေးကတရုတ်နိုင်ငံမှာတရားမဝင်နေထိုင်လုပ်ကိုင်နေတဲ့တားဖြစ်သူစီကပရတိန်ကိုသွားဖို့စီစဉ်နေတယ်ဆိုတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကဖုန်းဆက်လာတယ်လို့ငွေရင်ဒီကီယာကပြောပါတယ်။အသက်20အရွယ်ငွေရင်ဒီလွန်ဟာအဲ့ဒီခေစဉ်အတွက်အမေရိကန်ဒေါ်လာ14,000ပေးရမယ်လို့လည်းသူကပြောပြခဲ့တယ်လို့ဆိုပါတယ်။အလောင်းနဲ့မတွေ့ခင်နှစ်ရက်လောက်အလိုဖြစ်တဲ့အောက်တိုဘာ21ရက်နေ့ညနေ3နာရီလောက်မှာပြင်သစ်ကနေသူ့သားထွက်ခွာသွားပြီလို့ထင်ကြောင်းပရတိန်နိုင်ငံကအဆက်အသွယ်တစ်ခုကသူ့ကိုပြောခဲ့တယ်လို့အဖေဖြစ်တဲ့သူဂျီယာကပြောပါတယ်။တေဆုံးသူတွေထဲမှာပါတယ်လို့ယူဆရတဲ့အခြားဗီယက်နမ်အမျိုးသမီးတစ်ဦးဖြစ်တဲ့အသက်26နှစ်အရွယ်
ตีรามีก็เลยตู้เย็บปีบักขี่มาเอาเงินเจ้าเนี่ยแต่ชูเจ้าลูกเดียบารมีสุดเลยซาดูโก้ปีแค่ได้ปวดหัวเนี่ยมาไปตู้ไม่สิโก้ยีตาปีโป้แค่รับเฉพาะเลยฮ่องกงมาเย็บได้พอวันนี้เย็บได้พอวันนี้เนี่ยคุยเฉลี่ยดีโก้เอ็นนั่นออนไลน์มาทำเทียบุลูที่อายุงก็ยายีทาวน์นั้นทบีโอทำยังไงบ้างเลยฮ่องกงเย็บได้พอวันนี้เนี่ยตู้เย็บมีด้าซูวันนี้เย็บได้พอวันนี้เนี่ยตู้เย็บดีโก้เอ็นเฉลี่ยดีโก้เอ็นนั่นออนไลน์มาทำมีน่ ါတယ်ဒါဟာဟောင်ကောင်ဆိုရဘက်ကဆိုရပေါ်ဆက်ညင်ဆန္ဒပြတဲ့သူတွေကိုနေနေမှုတွေနောက်ဆုံးကျိုးပတ်မှုလည်းဖြစ်ပါတယ်ဟောင်ကောင်တရားရုံးချုပ်ကချမှတ်လိုက်တဲ့ဒီအမိန့်ထဲမှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့ Facebook Instagram အကောင့်တွေနဲ့နောက်သူတို့ရဲ့မှတ်ပုံတွေဒါမှမဟုတ်ဓာတ်ပုံတွေနဲ့သူတို့မိသားစုဝင်တွေရဲ့မှတ်ပုံတွေဓာတ်ပုံတွေအပါအဝင်ကိုယ်ရေးအချက်အလက်အသေးစိတ်တွေကိုဖော်ပြပြောဆိုတာတွေမလုပ်ရဘူးဆိုပြီးတော့တားမြစ်ထားတာပါဟောင်ကောင်ရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြပွဲကိုထောက်ခံသူတွေရဲ့ဓာတ်ပုံတွေကိုတော့သူတို့ရဲ့ဒီအချက်အလက်တွေနဲ့ပတ်သက်ပြီးတော့ internet online forum တွေမှာဖော်ပြထားတာတွေရှိပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေပေါ်မှာအကြမ်းဖက်နေနေတာကိုကန့်ကွက်တဲ့အနေနဲ့ကျန်းမာရေးဝန်ထမ်းတွေဟာလည်းဟောင်ကောင်မှာဒီနေ့ချိတက်ဆန္ဒပြကြမယ်လို့ပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကနေရာကိုခုမှလောင်ကျွမ်းနေတဲ့တော်မီဂျီရီကိုမိသားသမားတွေမယံမနာငြိမ်သက်နေရပါတယ်။မိအကြီးကျယ်လောင်တဲ့နေရာတစ်ခုကတော့ Los Angeles မြို့မြောက်ပိုင်းကဝိုင်အရက်တွေထွက်လို့တဲ့နေရာမှာဖြစ်ပါတယ်။ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူး Kevin Newsom ကဆန်နိုမာနဲ့ Los Angeles KNU ကိုမနေ့တောက်ကြတဲ့ကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။မိလောင်မှုကြောင့်ထိခိုက်ဒဏ်ရာရတဲ့တဲ့ရင်တွေတော့ထွက်မလာသေးပါဘူး။ Inkare မိတင့်ခဲ့တဲ့လူတွေကိုလာပြီးတော့ကြီးရှုခဲ့တဲ့အုပ်ချုပ်ရေးမှူး Gavin ကပြည်နယ်ရင်းအကြီးဆုံးတအားပေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ PGN ရဲ့စီမံခန့်ခွဲမှုညံ့ပြင်ပြီးတော့သူတို့လုံးဝမဲ့အလုပ်ကိုမလုပ်ခဲ့တဲ့အတွက်တနစ်ထက်ပြီးတနစ်အခုလိုမိဘေးတင်နေရတဲ့အပေါ်စိတ်အနောက်အရှက်ဖြစ်ကြောင်းပြောဆိုခဲ့တာပါ။မိလောင်မှုမဖြစ်အောင်ကြိုးတင်ကာကွယ်တဲ့အနေနဲ့လက်စစ်တအားဖြတ်တောက်ခဲ့ပေမဲ့တအားပေးကိရိယာတွေကြောင့်ကနေကိမိစားခဲ့တာဖြစ်နိုင်တယ်လို့ PNG ကုမ္ပဏီကပြောပါတယ်။
ဂျပန်နိုင်ငံရှေ့ပိုင်းမှာမိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးတာတွေမြေပြိုတာတွေဖြစ်ခဲ့ပြီးတော့တည်ဆုံးသူဦးရေဟာဒီကနေ့မှ10ရောက်ထိရှိသွားခဲ့ပြီဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းကပြောလိုက်ပါတယ်ခင်ဗျာ
။စနေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါရှင်။ခုသတင်းလွှာတွေစက်တိုက်နှာစင်ကြရပါမယ်။ရသေးတော်မျိုးနဲ့မေယူမြေချောင်းတွေကရေရင်တစင်းပေါ်မှာလိုက်ပါသွားသူတွေနဲ့အမျိုးသားတွေကြီးအယောက်90နဲ့80ကျားကိုအေအေရခိုင်လက်နက်ကင်တက်ကဒီကနေ့ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းအေအေဘက်ကရောပြည်နယ်အစိုးရနဲ့တပ်မတော်ပြောခွင့်ရတို့ကပါအတည်ပြုထားပါတယ်။အခုလိုအဖမ်းခံရသူတွေထဲမှာအရက်ဝစ်စစ်တီနဲ့ရဲတပ်ဖွဲ့ဝင်အယောက်30ထက်မနည်းပါသွားတဲ့အကြောင်းလည်းဆိုပါတယ်။လက်ရှိမှာဖမ်းဆီးခံထားရသူတွေလူမျိုးရေးအတွက်အစိုးရစစ်တပ်ကရဟတ်ရင်တုံးပြီးပိုက်စိတ်တိုက်ရှာဖွေနေတာမှပြစ်ခတ်မှုတချို့ရှိနေတာကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်း VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ပြည်ထိုင်ပြည်နယ်ရတိတ်တောင်မြို့နယ်မေယူမြေချောင်းတွင်ပြေးဆွဲနေတဲ့ရွှေနေသည့်အမြန်ရင်တစည်းကိုဒီကနေ့မှရခိုင်လက်နက်ကန်အေအဖွဲ့ကနေတားမြစ်ဆစ်ဆီးခဲ့ပြီးမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့လူယူဆရတဲ့အယောက်ဝယောက်90ခန့်ကိုဖမ်းဆီးခေါ်ဆောင်ခဲ့ကြောင်းအေအပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရတယ
်။ဒီနေ့ဒီလက်နက်ကန်အေရောက်မှာဒီရှိနေသည့်အမြန်ရင်သာဒီအရသာဟန်ဆောင်ပြီးတော့မှစီးနင်းလိုက်ကြလာတဲ့ဒီဗမာလက်နက်ကန်တရှုပ်ကိုဒီရေတောင်ရဲ့အထက်ထက်မှာဒီလူကြီးရောသိသိဖို့အတွက်အဲ့ဒါကျွန်တော်တို့ထိန်းသိမ်းထားတာရှိတယ်ဗျ။ဒါပေမဲ့အဲ့ဒီမှာဒီစစ်တပ်အရာရှိတွေလည်းပါတယ်။နောက်ပြေးအရာရှိတွေလည်းပါတယ်။ဟိုနောက်အခြားအဖြစ်တွေပါလာလို့နော်။ကျွန်တော်ပြရတဲ့လောက်တော့90ဝန်းကျင်လောက်ရှိတယ်လို့ပြောတယ်ဗျ။လုံးလုံးစီတော့ဒီကျွန်တော်တို့ထိန်းသိမ်းထားတဲ့နေရာတော့ပဲပြောနိုင်တယ်
။ဖမ်းဆီးခေါ်ဆောင်သွားပြီးဗာဆက်လွတ်သွားမယ်ဆိုတာမပြောနိုင်သေးဘူးလို့ဆိုပါတယ်။စစ်သွေးမျိုးအမြန်ရည်ရင်စိတ်ကန်းကနေဗူဒီတောင်ကိုထွက်ခေါ်လာတဲ့ဆွေနေသည့်အမြန်ရည်ရင်ကိုဒီကနေ့မနေ့ဆန်နိုင်ခွဲလောက်မှာရေတိတ်တံမျိုးနဲ့ရင်မြက်ကြီးရွာနီအေအဖွဲ့ကတားစီခဲ့ပြီးခရီးတဲ့160ကျော်နဲ့က90ဦးကျော်ကိုခေါ်စားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ဒီခိုင်းပြည်နယ်လုံချုံရွေးနယ်နယ်စပ်ရေးရာဝန်ကြီးဘူမှုကြီးမင်းနန်းကတော့ဖမ်းဆီးခေါ်ဆောင်သွားတဲ့အထဲမှာနယ်ကြားဆောင်ရဲပါဝင်အယက်သား80ခန့်ပါဝင်တယ်လို့အတည်ပြုပြောပါတယ
်။အေးရကျွန်တော်လည်းပြည်ပြီးတော့ဆက်လေတားတယ်ဆက်လေဘဝနေအဲ့ယောက်ျားလေးမိန်းမလေးဆင်းဆိုင်ပြီးတော့မိန်းမလေးတော့ပြန်လွတ်လိုက်တယ်။ယောက်ျားလေးတွေကတော့သူ့ရဲတဲ့ဖွဲ့ဒီကနေ့ရဲတဲ့ဖွဲ့တွေကဒီလိုပါတော့လေအဲ့လိုဒီလိုအယက်သားတွေကုန်ဖမ်းသွားတာအားလုံးတော့90နဲ့80ကျားလောက်ဖြစ်နေတက်ကတော့အားပြင်းမော့ပြန်ဆိုင်နေတက်ပြီးလိုက်ရှာတယ်အเจ้าတွေလိုက်နေတယ်နော်ရယ်ရောမရသေးဘူ
းဖန်စီကော့ဆောင်သွားတဲ့သူတွေပြန်လည်လူမြောက်ရေးအတွက်မြန်မာစစ်တပ်ကလည်းရဟရင်တုံးပြီးရှာဖွေနေစေလို့သူကပြောပါတယ်အေအဖွဲ့ကလည်းဖန်စီခေါ်ဆောင်သွားတယ်လို့ယူဆရတဲ့လမ်းကြောင်းတစ်လျှောက်မှာမြန်မာစစ်တပ်ကလည်းရဟရင်နဲ့ဒီကနေ့မှပြစ်ခတ်မှုတွေလှုပ်ဆောင်နေပါတယ် Aturi Viet Chao Kan Tisa Yemet Yebo Mong Yuji on either wine at Tang Jovoma, Pika Mudi Low Song Nidalu Didakaniga Suware, Dine Mula Bang Chao Tan Jiwan and Nidwama, Yahyin at Pika Mudi Low Song Nida Chao, Yuatari Tang Yadelu, Chao Tan Yuataduga Piovare.
Yatali has been to the way Biro Lenagri Nepta.
เอ้ยพวกนี้เราต้องมองดูอยู่อาตอเรียกูรู้ทัดยินยาบาลเลยตามมันเราเตรียมมาเปลี่ยนใจยี่ปุ่นตัวยี่ปุ่นปุ่มมือเจ้าสมิงทงอะไรพันสี่ขันยาเลยยาตาฟ้าเวนี่ลุ่มยาวยี่ตัวลูอาลูยาเหยียต้องอยู่ได้พี่จังเกี่ยวว่าเลยยาตาฟ้าเวนี่พันตัวเลยอุ้ยเราติดอยู่ลุ่มยาวเดียวเนี่ยสงว่าเราต้องใจจะเล่าที่ไอ้มาสิ่งที่เดี๋ยวเราจะพันตัวเลยอะไรเราเกี่ยวทบุรีจันทร์เราเล่าเนี่ยเรียนบ่นามูยาเหยียต้องน่าเชื่อที่ที่ต้
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
ရွေးကောက်ပွဲကလေးတွေကိုအပြည့်အဝအကောင်အထည်ဖော်မပေးနိုင်သေးပေမဲ့လည်းလာမယ့်2024ခုနှစ်ရွေးကောက်ပွဲမှာနေရာအများစုပြန်လည်ရနိုင်အနိုင်ရနိုင်ခြင်းရှိတယ်လို့မြန်မာနိုင်ငံရဲ့ဧကကတ္တချုပ်ကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းနီကေးအေရှန်ရီဗျူးသတင်းဌာနနဲ့ဆွေးနွေးဖြေကြားချက်တွေထွက်ပေါ
ောင်းစုကြည်ကလက်ရှိ NLD အစိုးရတန်းတွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြစ်နိုင်ပွဲမရှိသေးကြောင်းပြောကြားခဲ့တာပါ2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတုန်းကရွေးကောက်ပွဲအနိုင်ရခဲ့ရင် NLD ပါတီကဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအပါအဝင်အပြည့်အညံ့ညံ့ရေးကိစ္စတွေကိုလည်းအောင်မြင်အောင်လုပ်သွားမယ်လို့ကတိပေးခဲ့ပါတယ်ဒီတော့ရွေးကောက်ပွဲကတိတွေအတိုင်းအပြည့်အဝအကောင့်နဲ့ဖွင့်နိုင်ခြင်းမရှိသေးတဲ့NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲအလားအလာကောင်းနိုင်မှာပါလား။ဂျာမနီနိုင်ငံမှနေထိုင်တဲ့ဘာလင်တက္ကသိုလ်အာရှရေးရာဌာနအငြင်းစားကတိကဥက္ကမောင်ဆွေရဲ့အမြင်ကိုကြည့်ရအောင်ပါ
။ကျွန်တော်မြင်တာကတော့ NLD ပဲနိုင်ဦးမှာပဲ။အစိုးရဖွဲ့ရင်တော့ NLD က52%ရနိုင်လို့ရနိုင်မယ်အနည်းဆုံး။အဲ့လိုရလို့ရှိရင်တော့ NLD ဆိုတာပြန်ဖွင့်နိုင်မယ်။ဒါကတော့50%ရနိုင်တော့မရခဲ့တော့အချိန်ကြီးဆိုးမယ်ခင်မယ်။ဘယ်လိုခင်မလဲဆိုတော့NLD နဲ့ပြန်ဖြစ်နေတဲ့ဒီအကြံဉာဏ်ပူရေးပါတီကသူတို့က15ရက်နဲ့လုံးမရသူတို့အစိုးရဖွင့်နေတဲ့အချိန်ကြီးရှိတယ်။အဲ့ဒီကြလို့ရှိရင်သူတို့တိုင်းရင်းသားပါတီကိုခင်ဗျားတို့ကျွန်တော်တို့လာပေါင်းဖက်ကြတဲ့ပြီးမယ်။အဲ့တော့အဲ့လိုသူတို့လွတ်လပ်လို့ရှိရင်သူတို့က50ရက်နဲ့လုံးချင်းချင်းကျော်သွားနိုင်တယ်။ကျွန်တော်အဲ့လိုပဲမြင်တယ်
။မြန်မာပြည်သူလူထုအနေနဲ့ဒီမိုကရေစီမဆန်တဲ့ကန့်သတ်မှုများလွန်းတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုလားနေတာပါ။ဒါကိုပြင်ဆင်မယ်ဆိုတဲ့ NLD ပါတီကိုလည်းထောက်ခံမှုအပြည့်အဝပေးထားပေမဲ့2008ဖွဲ့စည်းပုံကို၌ကပြင်ဆင်ရခက်အောင်လုပ်ထတာကြောင့်ပြည်သူတွေကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြားပါတီတွေတက်စားရင် NLD ကိုပြန်ပြီးမဲပေးဖို့များတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာရေးအကဲခတ်ပုဂ္ဂိုလ်ဒေါက်တာတင့်စွေဖြစ်ပါတယ်
NLD ကဖွဲ့စည်းပုံပြင်ဆင်ရေးဒီကြည်ကြီးနဲ့သူဆိုတော့တက်လာတယ်တက်လာတော့မလုပ်ဘူးလားလို့မေးရင်၃နှစ်လောက်အတွင်းကိုတည်တည်တာသာကျွန်တော်ခြေလမ်းကြီးတစ်ခုရအောင်လုပ်ခဲ့တယ်ဒီဘုတ်ရေးခဲ့တော့ကလည်းငါ့ဘောက်ဆီဆိုတာ73နှစ်ကြာအောင်ရေးခဲ့တာအဲ့ဒီကအဲ့လိုမပြင်းနိုင်သေးတော့ဘယ်ပါတီကမှပြင်တာလဲလို့ရှာလို့ရှိရင်ဒီလိုတဲ့တိုင်းနိုင်ငံလက်မြန်မာမို့စစ်တပ်ကလည်းဒီလိုလိုရပေါ်တော့မှအသာလေးရဖို့ကြိုးစားနေတယ်တော့ဖွဲ့စည်းပုံမပြင်းနိုင်သေးလို့ဒီချက်ကြောင့်တော့ဒီလိုမျိုးပြင်မလားဆိုတာကိုကျွန်တော်ကတန်ရာရှိပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းမှုအရတိုင်းဒေသကြီး9ခုနဲ့တိုင်းသားတွေရှိတဲ့ပြည်နယ်9ခုရှိနေတာပါ NLD ပါတီဟာကြီးမားဖြစ်တဲ့တိုင်းဒေသကြီးတွေမှာအများစုအနိုင်ရနိုင်ခြေရှိပေမဲ့တိုင်းသားဒေသတွေမှာပြဿနာတွေရှိခဲ့တာကြောင့်ပြည်နယ်တွေမှာအနိုင်ရဖို့အခက်အခဲလိမ့်မယ်လို့အငြင်းစားကတိကဥက္ကမောင်စိုးကရှင်းပြပါတယ
်ဟိုတိုင်းဒေသကြီး9ခုမှာတော့သူတို့အများစုနိုင်နေမယ်ပြည်နယ်ခုနှစ်ခုမှာတော့တခုမှမနိုင်မှမထင်ဘူး။ပြည်နယ်တွေမှာတို့အကုန်လုံးနာမည်ပြက်ထားတယ်။ရခိုင်နဲ့ဆိုတော့အကြီးအကျယ်ပဲနာမည်ပြက်တယ်။ပြီးရင်ရှမ်းနယ်လည်းပြက်တယ်။နောက်ကရင်နီခေါ်ကယားမှာလည်းဗိုလ်ကြီးအောင်ဆန်းရွှေချူရတော့ပို့တဲ့ကိစ္စနဲ့လည်းပတ်သက်ပြီးအကြီးအကျယ်နာမည်ပြက်နေတယ်။မွန်ပြည်နယ်မှာလည်းကြရမှာဗိုလ်ကြီးအောင်ဆန်းတရားဆိုပြီးတဲ့နာမည်ပေးဖြစ်တယ်။သို့တော့အတိုင်းအတာပြည်နယ်ခုနှစ်ခုမှာ
ဂျပန်နေကအေရှန်ရီဗျူးရဲ့မင်းမြန်ချက်တမှာအန်အန်ဒီအစိုးရလက်ထက်စီဝါရေးပြည်ရင်ပြောင်းလဲမှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်ချက်ပေါ်တောင်ဆန်းစုကြည်ကတော့ရေးရှည်တည်တမ်းမဲ့အပြောင်းလဲတွေလုပ်တဲ့အခါနှေးကွေးမှုတွေဖြစ်နိုင်တယ်လို့ဖြေကြားသွားတာပါဒီလိုစီဝါရေးနှေးကွေးမှုပေါ်ပြည်သူအများစုဖြစ်တဲ့တနေ့လို့တနေ့စားပြည်သူတွေကရွေးကောက်ပွဲမှာတုံ့ပြန်မှုကောင်းနိုင်ပါမလားဆိ ကိုကူနေအတွက်မြန်မာနိုင်ငံရဲ့အစည်းအဝေးတိုးတက်မှုနှုန်းဟာချောင်းတန်းသမားရှိရာကိုင်းနှုန်းရှိပြီးအာဆီယံနိုင်ငံတွေထဲမှာတတိယမြောက်အစည်းအဝေးပုံပြမှုအများဆုံးဖြစ်တယ်လို့တောင်းဆန်းဆွေကြီးကပြောဆိုပါတယ်။2018ခုနှစ်အတွက်မြန်မာနိုင်ငံမှာအာဏာရှိတဲ့အဖွဲ့အစည်းနှစ်ရပ်ဖြစ်နေတယ်လို့ဝေဖန်နေကြသလိုအန်အယ်ဒီပါတီဟာသူလှုပ်ချင်သလောက်ပြည်ပြောင်းလဲရေးတွေကိုစိတ်တမ်းကျလှုပ်
ရှင်းပြနှစ်ထောင်နှစ်ဆယ်ပြည့်စာရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပါဒီနေ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွတ်တော်အတွင်းမှာလူလူထွေတာဝန်ကြီးခဲ့တဲ့လူဆိုနိုင်ပါလားလူလူမျှော်လင့်ချက်တွေကိုဘယ်လောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို ဖျူရီရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစမှာဆွေးနွေးကြရအောင်ပါရှင်။မက်ဆန်နာရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုအထွေဘာတွေလုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ကြပါတယ်။ပါဝင်ဆွေးနွေးမိတဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-
နေနေကဓာတ်ရိုက်လေလားအစီအစဉ်ကစူးစူးပါရဲ့ရှင်ဒီရက်စနေနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်အရေးယူဖို့စုံစမ်းစစ်ဆေးမှုတွေကို Republican အောက်လွှတ်တော်အမတ်တွေရဲ့စန့်ကျင်မှုတွေမကြသေးခင်ကစလို့ကြီးထွားလာရမှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့တကပိတ်ကြားနာပွဲကိုအတင်းဝင်ရောက်ကန့်ကွက်ခဲ့တဲ့အထိဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီလှုပ်ရက်ဟာ၈နှစ်သမ္မတရွေးကောက်ပွဲမှာပါစည်းရအောင်သမ္မတကဥပဒေချိုးဖောက်ပြီးပြင်ပအကူအညီယူခဲ့တာရှိမရှိစုံစမ်းနေတာတွေကိုခြေဖြတ်ဖို့ကြိုးပမ်းနေတဲ့ Republican Party ဝင်တွေရဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းအဖြစ်နဲ့လည်းမြင်နေကြတာပါ။ဒီအကြောင်း VOA သတင်းတောက် Catherine Jepson တင်ပြပို့ထားတာကိုကိုအောင်လွင်ဦးကပြောပြပေးမှာပါရှင်။
The Republicans have to get tougher and fight.
Republican ကချင်းချင်းတဲ့ဘွေးဝင်ရဖို့သမ္မတ Trump ဆော်လိုက်ပြီးတဲ့နောက်မှာပဲသမ္မတပေါ်ရေးယူနိုင်ရေးစုံစမ်းနေတဲ့တကပိတ်ကျမ်းနာဘွဲကိုလွန်ကျုံရေးအဆောင်ချက်တွေကြားရက Republican ကိုယ်စားလှယ်အတင်းအကျပ်ဝင်ရောက်ခဲ့ကြတာပါ။သမ္မတကိုထောက်ခံသူ Republican Party အောက်လွှတ်တော်အမတ် Matt Gaetz ကတော့ကျမ်းနာဘွဲနဲ့ပတ်သက်လို့တိတ်ခွင့်ရှိတယ်ဆိုပြီးတောင်းဆိုခဲ့တာ
ပါ။ Behind those doors they intend to overturn the results.of an American presidential election
ဒါကမဲ့ဒီ American သမားရွေးကောက်ပွဲရလဒ်တွေပြောင်းလဲဖြစ်ဖို့ရည်ရွယ်နေကြတာပါဘာတွေလုပ်နေလဲဆိုတာကျွန်တော်တို့သိကြပါတယ
်ဆိုရင်စစ်ဆေးသူတွေအနေနဲ့အမှုတည်ဆောက်နိုင်အောင်ကျန်းမာစစ်ဆေးမှုတွေကိုတည်ဆံလုပ်လို့ရှိရပြီးလက်ရှိဒီကပိတ်ကျန်းမာပွဲတွေမှာကော်မတီဝင်တွေအဖြစ် Republican Party ကကိုယ်စားလှယ်48ယောက်ကိုလည်းတက်ရောက်ခွင့်ပေးထားပါတယ်ဒါမှမဟုတ်သမ္မတ Trump နဲ့ Republican အမတ်တွေကတော့စုံစမ်းမှုတွေကိုလျှို့ဝှက်မထားသင့်ဘူးဆိုပြီးကန့်ကွက်နေကြတာပ
ါ Do it in publicDon't hide it from the American people.
အများကြီးသူရှေ့မှာမလောက်ပါ American လူလူမသိအောင်မလောက်ပါနဲ့ဆိုပြီး Republican အောက်လွှတ်တော်အမတ် Mo Brooks ကပြောသွားတာပါ။စုံစမ်းစစ်ဆေးမှုတွေကိုတည်ဝင်ဖြစ်အောင်မဲခွဲဆုံးဖြတ်ဖို့လဲအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကို Republican တွေတောင်းဆိုနေတာပါ။ Brookings Institution ကနိုင်ငံရေးအကဲခတ် Elin Kamrat ကတော့ Republican တွေရဲ့အာရုံလွဲဖို့ကြိုးစားမှုတစ်ခုဖြစ်သုံးသပ်ပါတယ်
။ It's a way of distracting from the substance of the allegations
and so that they are linked to the cases of Ayon Lue and Ni Deku. Song Zai Yin Long Ezin Deku Long, Tia Wen Mu Mu Shi Wu Su Ran Yu, Pong Po Wu Zhu Zai Ni Ba.
Hollow Toma Lumia Zin and Tenchu Tari Democratic, Alon Luluga, Tomapo, Yi Ma Sizing Wu, Lekan Taja Beme, Republican Party Ga, Tenchu Tari, Teletomaro, Tomato Boja, Song Chen Namu Lala Miani Bare.
When you're talking about removing the President of the United States, seems to me you'd want to have a process that is consistent with who we are as Americans.
Reagan Bilanzu, yet another Yago, Peshabu, Pure Soye, Tenoni Negara, Dilongan, Ha, American, Pineo, Bill Clinton, Richard Nixon, no Donga, Quimbu Gazano, Chentomo, Lurelo, Miamare, Leshi, Aulo Toga, Longan, Nagara, Naga, Tamari, and the Chilelo Temare.
Nine Chibi Chancha Gareti, Jana Wago, Timoya, Kanko Kachare, Luto, Matiguro, Tamaga, Jesu Tinska, Pioraba. Telutoma, Graham Garo, Tamanine, Tita Lumuku Yokani, Pioni Ramute, Tiotim Havu Lurelu, Tripivare, Natalomaro, Republican Miazuga, Tamapo, Sweet Chetiga, Yichi, Chetina Patalu, Machepi, Piosovu, Shangshan Nijabi, Yiwu Susani, Lungazimpo, Tuna Puza, Ayun Sai Nijaraba, Tavimele, Aluto Tolai, Comte Octa, Tomokuze, Attention Usambi, Southern Shilare. Amiabizu Shima, Jana Muri, Satine, Camaro, Republican Nipaka, Chinkapum, Piame, Lala, Shirelule, Nange, Keke, Camerica, Tontapare.
The strategy so far has been Donald Trump's strategy.
Who sent you, Donald Trump, and have you had I met Chintonivai? The Mara the Dandishama, Donald Trump, do ye a margan we never, Nange, Yukasani Yava. Tamit, Kupiatanaga, do go talk and a margan is Raga, Mazel Yaga Nunjo, Yazu Maholi.
သမရဘောရေယူရေလူလူကြားထောက်ခံမှုတွေတိုးလာနေတာဟာလေရီပပလီကန်ရင်းဆိုင်နေရတဲ့ပြဿနာပါအလို့တော်တမခွတ်တီစုံစမ်းမှုတွေစတင်ခဲ့တဲ့စက်တင်ဘာလကစလို့သမရဘောရေယူရေထောက်ခံမှုဟာဆိုရင်လေလူလူကြားမှာ90%ကနေလောက်ထိတိုးလာတဲ့အကြောင်းမကြာသေးခင်ကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတွေ့ရပါတယ်ခင်ဗျာ
ကိုအောင်လုံးပြပြသွားတာပါရှင်နောက်နှစ်လိုက်ကြမှာထုတ်လိမ့်မယ်ညပိုင်းအစီအစဉ်တွေထဲမှာတော့သတင်းထောက်မှတ်စုနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါလိမ့်ရှင်လိုင်းတို့မီတာ22 kHz
ခုစနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင်။ဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေပြန်ရောက်ပြီးတော့မဟာမိတ်ကတ်တပ်ဖွဲ့တွေထဲထားပေးခဲ့တဲ့စစ်အခြေစိုက်စခန်းတွေတိုက်ခိုက်ဖျက်ဆီးခံခဲ့ရတဲ့အဲ့ဒီဒေသကိုရုရှားတန်ချက်ကတပ်ဖွဲ့ဝင်တွေရောက်ရှိလာပါပြီ။ဆီးရီးယားနဲ့တူရကီန Russia နဲ့ Turkey တို့ရလိုက်တဲ့သဘောတူညီမှုတစ်စိတ်တစ်ပိုင်းရာဒီဒေသကို Russia တပ်တွေရောက်ရှိလာတာပါ2016 America သမ္မတရွေးကောက်ပွဲကို Russia ကကြားဝင်နောက်ဆက်မှုရှိမှရှိစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့ထွက်ဆိုချက်တွေလွှတ်တော်ကိုပေးအပ်ဖို့ Washington DC တရားရုံးတရားသူကြီးချုပ် Barry Howard ကတရားရေးဌာနကိုတောက်ကြနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။တဟာသမ္မတ Donald Trump ကိုတရားစွဲဆိုနိုင်ဖို့စုံစမ်းနေတဲ့ Democrat တွေအောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။လက်ရှိဥပဒေအရလွှတ်တော်နဲ့အချက်အလက်တွေမျှဝေမှုကိုတရားရေးဌာနကတားမြစ်ထားတာဖြစ်ပြီးဒီလိုတားမြစ်တာဟာမဟာရင်ကြောင့် Washington DC တရားရုံးတရားသူကြီးချုပ် Barry Howard ကပြောဆိုပါတယ်။အီရန်နိုင်ငံမှာလွတ်တော်ဆွေးနွေးပွဲတွေမလုပ်ခင်မှာပဲလုံခြုံရေးတပ်ဖွဲ့တွေမျက်ရုံပုံနဲ့တုံးပြီးတော့ဆန္ဒပြသူတွေကိုအစိမ်းအောင်နဲ့မြေလို့တမထားတဲ့နေရာတွေကနေမောင်းနှုတ်ဖို့ဒီကနေ့လုပ်နေပါတယ်။အစိုးရတာဝန်ရှိသူတို့ရဲ့အပြောအယဆိုရင်မနေ့တောက်ချာနေ့ကလူလူစုဝေးဆန္ဒပြမှုတွေအတွင်းလူတွေကဩစာကြီးတဲ့ပြည်သူစစ်ရုံးတစ်ခုကိုဝင်ရောက်စီးနှင်းပြီးတော့မီရှိုရကနေဒီမီထဲပြန်ပိတ်မိပြီးတော့လူ12ဦးသေဆုံးသွားပြီးတဲ့နောက်သေဆုံးသူစုစုပေါင်းအရေအတွက်42ဦးရှိသွားပါပြီ။ဘက်ဂဒတ်မြို့တော်မှာရောနိုင်ငံတော်ပိုင်းနေရာအနှံ့မှာပြုလုပ်တဲ့ဆန္ဒပြပွဲအတွင်းလုံခြုံရေးတပ်ဖွဲ့တွေကတကယ်ကြည်စံတုံ့ပြန်မှုကြောင့်လဲတည်ဆုံခဲ့ရတာဖြစ်ပါတယ
်။စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Zubia ETF ဖြစ်ပါတယ်။အခုကျမတို့အသံဖတ်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လင်းပေးမဲ့ VOE ရဲ့ TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.